စကိုင်းတိုင်းရင်းမပင်မြို့နယ်အနောက်ချမ်းနှုံကြီးကျေးရွာတဝိုက်မှာဒီဇင်ဘာ22ရက်မနက်အစောပိုင်းမှာဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်နဲ့စစ်ကောင်စီအကြတိုက်ပွဲပြင်းထန်ခဲ့ပါတယ်တိုက်ပွဲအခြေအနေကြောင့်ကျေးရွာရှိရွာကရွာသားတွေအိုးအိမ်ဆိုးကွာဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ်ထောင်နဲ့ချီတဲ့ဒေသခံတွေဆောင်အဝိအထဲအစားအသောက်တွေအရေးပေါ်လိုအပ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမုံကပြောပြပေးပါမယ်ရှင
်စကိုင်းတိုင်းရင်းမပင်မြို့နယ်အနောက်ချမ်းနှုံကြီးကျေးရွာနဲ့မြို့ကြီးကျေးရွာတဝိုက်မှာတော့ဒီဇင်ဘာလ22ရက်နေ့ဒီကနေ့မှာဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်နဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်စစ်ကောင်စီဘက်ကအင်အားအမြောက်အများနဲ့ထိုးစစ်ဆင်လာတာကြောင့်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့ရင်းမပင် PDF တာဝန်ရှိသူတဦးကပြောပါတယ
်တိုက်ပွဲကတော့တမအုပ်ဆုံးစပြီးတော့သူစစ်ကောင်ဆိုးတဲ့ရွှေစလောင်ရဲ့နောက်ဘက်ကမြို့ကြီးရွာနဲ့မြို့ကြီးရွာနောက်ပြီးတော့ရွာဆောင်ပေါ့နော်အဲ့ခွန်ထဲမှာဒီလိုဖြစ်တာပေါ့အဲ့ area တိုးထဲမှာဖြစ်တာဖြစ်တဲ့ခါကျတော့ကျွန်တော်တို့မနေ့ပိုင်းကနေစပြီးတော့တိုက်ပွဲတွေဆက်ဖြစ်ခဲ့တယ်နေ့နေ့7နာရီလောက်မှာတိုက်ပွဲကငြင်းသွားတယ်တိုက်ပွဲကပြီးသွားတဲ့အနေအထားပေါ့နော်လက်ရှိချိန်ကတော့ကျွန်တော်တို့နေ့နေ့ချင်းလေးတွေပြုလုပ်နေတာရှိပါတယ်ဘယ်လိုချိန်လေးကောင်တိုက်ပွဲဖြစ်သွားတာလဲဆိုတော့သူတို့ဘက်ကနေပြီးတော့တာလင်အင်အားနဲ့ပေါ့နော်ကျွန်တော်တို့ဘက်ကထိုးစစ်ဆင်လာတဲ့အတွက်ကျွန်တော်တို့ကလည်းမူလဲမရှောင်တာပြန်လည်ဆက်ဆံရတဲ့အချိန်ကြီးကြောင့်တိုက်ပွဲဖြစ်တာပ
ါဒီကနေ့တိုက်ပွဲအတွင်းမှာတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖက်ကအထိခိုက်မရှိဘူးလို့ပြောပါတယ်ရင်းမပင်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီဘက်ကစစ်တပ်နဲ့တီးလက်နက်ကြီးတွေနဲ့အသုံးပြုပြီးတော့ပစ်ခတ်နေတာလို့ဒေသခံပြည်သူတွေနဲ့ပြည်သူကာကွယ်ရေးတပ်ဖက်ကပြောပါတယ်တိုက်ပွဲဖြစ်ပြီးတဲ့နောက်မှာတော့ပြည်သူကာကွယ်ရေးအဖွဲ့ကနယ်မြေရှင်းလင်းတာမှာမပေါက်ကွဲသေးတဲ့လက်နက်ကြီးတွေကောက်ရတာရှိတယ်လို့ပြောပါတယ်ဒီတိုက်ပွဲကြောင့်ကျေးရွာရှစ်ရွာကရွာသူရွာသားတွေထွက်ပြေးတိမ်းရှောင်နေရတယ်လို့စစ်ပြေးဒုက္ခသည်တွေကိုအကူအညီပေးနေသူတဦးကပြောပါတယ
်ဒီကစပေါ်ပိုင်းရတယ်ကကျွန်တော်တို့ဒီငုံတက်ကိုသူထိုးစစ်ဝင်လာတယ်ဗျထိုးစစ်ဝင်လာပြီးတော့ဒေတာကန်ကြီးတော့ပြီးရတယ်ဗျအဲဒေတာကန်ခံမင်းကြီး900ချက်တော့ပြီးရတယ်ဟုတ်တယ်ကဒီတိုင်ပဲဒီတိုင်ပဲဒီတိုင်ပဲကတော့ခုကျွန်တော်တို့ဒီဒီဒေတာကန်နဲ့ဒီကန်ပြည်သက်တဲ့ဖွဲ့တွေကဟိုဟောနေနဲ့ဆက်မလောက်မှာပဲသူတို့ပြန်ပြတ်တိုင်နေတယ်ကျွန်တော်အကုန်လုံးပြတ်ထွက်သွားတယ်အဲ့ဒီဆောင်တွေကတော့သူတို့ဒေတာမှာတော့ပြန်လို့တော့မရသေးဘူးဒီနေ့နီးပယ်ရရွာတွေကိုလည်းအကုန်လုံးနေရာချစ်ကြတယ်ဗျ
တိုက်ပွဲအခြေအနေကြောင့်နှုံကြီးကျေးရွာမြို့ကြီးကျေးရွာပြောင်းပြာကျေးရွာရုံးလေးပင်ကျေးရွာလက်လှုပ်ကျေးရွာမြောက်နှုံးကျေးရွာမြေကျက်စုကျေးရွာရွာတောင်ကျေးရွာစတဲ့ကျေးရွာပေါင်း၈ရွာထပ်မနေအိုးအိမ်ဆုံးခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ပြောပါတယ
်ဆစ်ဆောင်တွေတချို့ရွာဒီမှာကဟိုတမင်းနဲ့မဖားတဲ့ရွာတွေတော်တော်များရှိတယ်ဗျဘာလို့ရှိလဲဆိုတော့ဟိုဘက်ရွာကိုကြီးတယ်အဲ့ဒီရွာကလည်းပေါက်ကြီးတယ်ပြီးတော့တို့ချက်ကျင်းတဲ့လူတွေရှိတော့အခုချိန်လေးအဲတမင်းမဖားရသေးတဲ့
လက်ရှိချိန်ကတော့ဆောင်းရင်းဖြစ်ပြီးတော့ရာသီဥတုကအေးတာကြောင့်စစ်ဘေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေအတွက်ဆောင်းအဝိအထဲဆေးဝါးနဲ့အစားအသောက်တွေအရေးပေါ်လိုအပ်နေတယ်လို့ပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းငြိမ်းချမ်းတဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံရပြီးတဲ့နောက်မှာတော့မြန်မာနိုင်ငံတဝန်းမှာလက်နက်နဲ့ပြန်ပြီးတော့ခုခံတော်လှန်တာတွေဖြစ်နေခဲ့တာပါဒီထဲမှာတော့သခိုင်းတိုင်းအတွင်းနေရာတော်တော်များများမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေဟာရက်စက်ဆိုသလိုရှိနေခဲ့ပါတယ်စစ်ကောင်စီတပ်တွေဟာသခိုင်းတိုင်းအတွင်းကျေးရွာတွေကိုလှည့်လည်ပြီးတော့စစ်စင်မှုတွေကိုဒီရပိုင်းအတွင်းမှာခက်စိတ်စိတ်လှုပ်ဆောင်နေပါတယ်ရှင်